မြန်မာစစ်တပ်ဘက်ကတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့အပြည့်အစုံထားကြောင်းကြေညာတာအစိုးရရဲ့စီစဉ်မှုနဲ့ငြိမ်းချမ်းရေးဆွေးနွေးတာတွေလုပ်နေတဲ့အချိန်ထဲမှာပဲတိုင်းဒေသတွေမှာအစိုးရတပ်နဲ့တိုက်ပွဲတွေကမယံမနာတောက်လျှောက်ဖြစ်နေတာဘာကြောင့်ပါလဲစစ်အုပ်ချုပ်မှုကာလမှာရောအရသာအစိုးရလက်ထက်မှာပါငြိမ်းချမ်းရေးအတွက်ညှို့နှင်းဖို့ခက်နေတာကြောင့်မြမငင်းငင်းကြီးအကြက်သေးကိုဖြည့်ရှင်းရေးလမ်းစမပေါ်နိုင်မဲ့ဖြစ်နေပါပဲအခုလိုဖြစ်နေရတာဟာဖွဲ့စည်းပုံရဲ့အားနည်းချက်လို့ထောက်ပြသူတွေရှိသလိုငင်းငင်းကြီးကိုတကယ်မလိုချင်သေးတာကြောင့်လို့ထောက်ပြသူတွေလည်းရှိပါတယ်ဒီကြောင့်ကိုကျော်လင်ကဆက်ရှင်းပြမှာပ
ါပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်မှာမြန်မာစစ်တပ်နဲ့အပြစ်အခတ်ရစဲရေးလက်မှတ်ထိုးမှထားတဲ့တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့တွေ့ဆုံပြီးတော့ငင်းငင်းကြီးဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်ရှေ့ဆက်ပြီးတော့လည်းလုပ်သွားကြအောင်မယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကငင်းငင်းကြီးကြောင်ပြောနေကြတဲ့အချိန်မှာကိုပဲမရတန်ဖြစ်နေတာပါမြေသားပြန်လည်ရင်ကြားစီကိုအဓိကထားပြီးတော့ဆောင်ရွက်မယ်လို့ကြွေးကြော်ခဲ့တဲ့ NLD အစိုးရလက်ထက်မှာဘာကြောင့်တိုက်ပွဲတွေပြင်းထန်နေရတာပါလဲငင်းငင်းကြီးကိုမျှော်လင့်ဖို့ခက်ခဲနေရတာပါလဲအမေရိကန်ပြည်ထောင်စုနောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပင်နယ်ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆန်းထွေးပေါင်ကတော့ရိုးသားမှုမရှိတာကငင်းငင်းကြီးအတွက်အခက်ခဲတစ်ခုပဲလို့ဆိုပါတယ
်ရိုးသားမှုရှိလို့ရှိရင်တော့သူတို့ပြောတဲ့အတိုင်းတွေ့ဆုံဆွေးနွေးတဲ့အတိုင်းသူတို့လိုက်မှာပဲအယူသားမှုရှိတဲ့ခါကျတော့တွေ့ဆုံဆွေးနွေးတာလည်းဟန်ဆောင်တဲ့သဘောမျိုးပဲဖြစ်နေတယ
်ဟုတ်ကဲ့ဆရာပြောတဲ့ဒီယူသားမှုမရှိဘူးဆိုတာကဘယ်ဘက်ကိုပြောရလဲနှစ်ဖက်စလုံးယူသားမှုမရှိတာလားတစ်ဖက်ကပဲယူသားမှုမရှိတာလား
ကျွန်တော်တို့တိုင်းရင်းသားတွေအမြင်နဲ့ကကြေတမ်းပဲငင်းချမ်းယူလို့ရှိတယ်ဖြစ်နေတာလည်းကျွန်တော်တို့တိုင်းရင်းသားပြည်နယ်မှာဖြစ်တယ်ခံစားနေရတာဒုက္ခရောက်နေတာလည်းကျွန်တော်တိုင်းရင်းသားတွေဖြစ်တယ်ဆိုတော့ငင်းချမ်းယူလို့ရှိတယ်ဆိုတာကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ကတော့တကယ်ယူသားတယ်အစ်မမယ်ဒါပေမဲ့အခုအစိုးရအနေနဲ့ခေါ်ပြီးငင်းချမ်းယူဆွေးနွေးနေတာကျွန်တော်ငင်းချမ်းယူလုပ်မယ်လုပ်မယ်ပြောပြောပြီးတော့မှကျွန်တော်တို့တိုင်းရင်းသားပြည်နယ်မှာလာပြီးတော့စစ်တိုက်နေတာပူပြီးပူပြီးဆိုးလာတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့တန်တရားဖြစ်တာကအစိုးရဗမာတမတော်ပြောနေတဲ့ငင်းချမ်းယူလို့လာတယ်ဆိုတော့ကျွန်တော်တန်တရားဖြစ်တယ်
မြမရေးလေးလာစောင့်ကြည့်နေသူ1990ရွက်ောက်ပွဲအနိုင်ရကိုယ်စားလှယ်ဒေါက်တာတင့်ဆွေကတော့မြန်မာနိုင်ငံကငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာဝါရဖြတ်မှုအတုံးချတဲ့သဘောလို့မြင်ပါတယ
်အထင်ကြီးတာဖြစ်တဲ့ကြီးတွေပေါ့နော်ဆွေးနွေးတဲ့နိုင်ငံကိုတည်နေတော့တဲ့ကိစ္စအားရပြည်နေပြည်နေတော့တဲ့ကိစ္စကိုလည်းဆုံးဆုံးတော့ကျွန်မဆက်မဲ့မြောက်ဘူးရာအဆင့်ကိုရောက်ပြီအဲ့ဒီဆွေးနွေးပွဲကြီးအောင်မြင်တယ်လို့ပြောနိုင်တဲ့ဆွေးနွေးပွဲကြီးတွေဟာမတိုင်ခင်မှာဘယ်သူမှမသိရအောင်ဒီလိုဆွေးနွေးရတာနေပြီးတော့အဆင်ပြေအောင်ကြည့်ကြတယ်။ဗမာပြည်မှာကတော့အခုဆွေးနွေးဝင်ကြီးတွေကိုဝါသဖြန့်ချီရေးပြည်ရာတစ်ခုကိုသုံးပြီးလောက်ခဲ့ကြတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီဟာဟာနှစ်ဖက်လုံးတော့ကျွန်တော်ဖက်ထဲကိုတော့အတိမပြောလို့ပါဘူး။အဲ့သူတို့ကတကယ်ပဲညီညာကြီးတို့အပြစ်ခတ်ရစီတို့တိုင်းပြည်တည်ငြိမ်တို့ကိုမလိုချင်လို့လားဆိုတဲ့တန်တရားတစ်ခုကိုကျွန်တော်ရှိပါတယ်။
ဒေါက်တာဆိုင်းချွေးမောင်ကတော့အစိုးရကစစ်တပ်အပေါ်မှာဩဇာမညောင်းလို့ငင်းငင်းရင်းနဲ့ဝေးနေရတယ်လို့ယူဆပါတယ
်။တိုက်ပွဲတွေကပုံပြီးများလာတယ်။ပုံပြီးဆိုးလာတယ်။ပုံပြင်းလာတာတွေ့တယ်။တိုက်လေပြန်ပြီးလဲတုံးပြီးတော့ပုံကျဲတာတွေလည်းရှိနေတယ်။ဆိုတော့ငင်းချမ်းကြီးလူချင်းနဲ့ဆိုရင်တိုက်ပွဲတွေအလုံးရပ်လိုက်ဖို့လိုတယ်။ဒါပေမဲ့အခုကတိုက်ပွဲတွေပုံပြီးကြီးကျယ်လာပုံများလာတယ်ဘူဘီစစ်စီရီလောက်လာတယ်ဆိုတာကကျွန်တော်တို့အများကြီးတန်တရားရှိတယ်အစိုးရအနေနဲ့လည်းဒီတမတော်ကိုမထိန်ဘူးမပြောဘူးကြရတာကအစိုးရလည်းတမတော်အပေါ်မှာအာဏာမရှိတဲ့အတိုင်းဖြစ်နေတယ်ဆိုတော့တမတော်ကလည်းသူလုပ်ချင်တာလုပ်တယ
်မြန်မာနိုင်ငံရဲ့လက်ရှိအခြေခံဥပဒေအရဘယ်ဆိုရပဲတက်တဲ့စစ်တပ်ကိုလွှမ်းမိုးနိုင်မှာမဟုတ်လို့ငင်းငယ်ရင်းနဲ့ဝင်းနေလေဦးမယ်လို့ဒေါက်တာတင့်ဆွေကတုံ့တက်ပါလေ
လက်ရှိဖွဲ့စည်းပုံအရအစိုးရဘယ်ဆိုရတက်တဲ့ဒေါ်စုကြည့်ဖြစ်ပေါ့နော်ဒီဖွဲ့စည်းပုံအောက်မှာတက်တဲ့အစိုးရဟာတက်မတော်အပေါ်မှာလွှမ်းမိုးနိုင်စွာမရှိပါဘူးအဲ့တော့ဒီငင်းငယ်ရင်းဖြစ်စဉ်တစ်ခါရေးဖြစ်စဉ်တွေဟာစစ်တိုက်နေတဲ့လူတွေကမတိုက်တော့ဘူးဆိုရင်လည်းမရပဲနဲ့နိုင်ငံရေးအဆုံးဖြတ်ကလိုတယ်သို့တော့ဖွဲ့စည်းပုံမှာအဲ့ဒီနိုင်ငံရေးအဆုံးဖြတ်ချက်ကိုနေရာပေးမထားတဲ့အနေကြီးကြီးကြီးရှိနေတဲ့အတွက်ကျွန်တော်ကအဲ့ဒါကိုပုံမြင်ပါတယ်။ NLD လည်းတတ်နိုင်တယ်လို့တော့ကြိုးစားနေတယ်။သို့တော့ကျွန်တော်အပြစ်ပြောလို့တာကလက်နက်ကင်ထားတဲ့အဖွဲ့တွေမှာပို့ပြီးတော့ဒီအဓိကဟိုလက်ညှိုးထိုးရမယ်အဖွဲ့စီတွေလို့ကျွန်တော်ကအဲ့လိုခွဲခြားကြည့်မြင်ပါတ
ယ်။ဟုတ်ကဲ့ဆရာဆရာပြောချင်တဲ့အချက်ကတော့ဖွဲ့စည်းပုံခြေကံဥပဒေရဲ့အားနည်းချက်ကြောင့်ဒီပြဿနာတွေကမရှင်းနိုင်ပဲဖြစ်နေတာပေါ့
ဟုတ်ကဲ့ဒီဟာအတော်ကြီးမားတဲ့အချက်ကြီးတစ်ချက်အနေနဲ့ဖွဲ့စည်းပုံရဲ့အားနဲ့ကြည့်လို့ကျွန်တော်မြင်ပါတယ
်ဖွဲ့စည်းပုံရဲ့အဓိကဘယ်ချက်မှာအားနဲ့နေရလဲခင်ဗျ
တမတော်အပေါ်မှာတက်နေတဲ့ဒီမိုကရက်တစ်အစိုးရဟာအရေးကြီးတဲ့အဆုံးဖြတ်ချက်တွေရော ဟိုနောက်ဆုံးဘတ်ဂျက်ကိုကြီးရစပြီးဘာမှဆက်ဖက်နိုင်ခွင့်အထောက်ပြနိုင်ခွင့်ဟာလားမမုန်းနိုင်ခွင့်မရှိဘဲနဲ့လက်နဲ့တိုက်နေတဲ့ကိစ္စတွေဟာအစိုးရနဲ့မဆိုင်ဘူးဆိုတော့ဖွဲ့စည်းပုံကဒီလိုဆိုနေတဲ့အချက်ကြီးကအစိုးဆုံးအမှားဆုံးပေါ့နော်ကျွန်တော်အဲ့လိုပဲမြင်ပါတယ်
ရခိုင်ပြည်နယ်တခုထဲမှာကိုပဲပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့အခုမှလအတွင်းအစိုးရတပ်နဲ့ရခိုင်အေအေတပ်ဖွဲ့တွေကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်းက100လောက်ရှိနေပြီးစစ်ဘေးရှောင်ဒုက္ခသည်ပေါင်းက2000ကျော်နေပါပြီ။ရှမ်းပြည်နယ်အတွင်းမှာလည်းအခုရပိုင်းတွေအတွင်းတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။